ဤခေါ်ရခိုင်တပ်မတော်ကဖမ်းဆီးထားတဲ့အစိုးရတပ်မတော်အဖွဲ့ဝင်တပ်သား၃ဦးကိုစစ်တုပ်ပန်းဥရီအတိုင်းထိန်းသိမ်းထားပြီးအတန်လျယ်စိုးရင်စရာမရှိကြောင်းဤတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။အရင်တုန်းကအတွေ့အကြုံတွေနဲ့လက်ရှိစည်းတင်းမာနေတဲ့အခြေအနေတွေအရသူတို့ကိုပြန်လည်လွှဲပြောင်းနိုင်ရေးအတွက်လက်တလုံးမဆုံးဖြတ်နိုင်သေးတဲ့လိုဂျမီယဖာတွေကဂျားဝင်ဆောင်ရွက်ပေးဖို့ကမ်းလှမ်းလာမယ်ဆိုရင်ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းပြောပါတယ်။ဒီသတင်းကိုတော့VOA သတင်းတော့ကုံမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့ဒီလ20ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဘူဒီကောင်မြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းအစိုးရတပ်မတော်ကတပ်ဖွဲ့ဝင်3ယောက်ကိုအေးအေးခေါ်ရခိုင်တပ်ဖွဲ့ကဖမ်းဆီးထားကြောင်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိဖမ်းဆီးခံထားရသူတွေအတွက်အသက်အန္တရာယ်စိုးရိမ်စရာမရှိကြောင်းအေးအေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကအခုလိုပြောပါတယ်။
တော့ဒီကျွန်တော်ကွန်ဒန်ဆန်အတိုင်းပေါ်ပြတော့စတုံးမဥပဒေရကျွန်တော်တို့ကတော့ကောင်းကောင်းမွန်မွန်မထိန်းသိမ်းထားတာပါ။ဟိုသူတို့ကအဲ့အစီအစဉ်ပါလေတော့ဘာမှဆွေးနွေးနေရမှရှိဘူး
။ဖန်စီခံထားရသူတွေဟာဗိုလ်တီတောင်အခြေဆိုင်ခလာရ263ကဒုတက်ချက်မောင်ပြတပ်သားတင်းလာနဲ့တပ်သားချစ်ရဲသူတို့ဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိစီးရေးအခြေအနေနဲ့2015ခုနှစ်ကတပ်သား2ယောက်လွှဲပြောင်းပေးမှုတဲ့အတွေ့အကြုံအရထိန်းသိမ်းထားသူတွေကိုပြန်လည်လွှဲပြောင်းရေးအတွက်ကိုစဉ်းစားနေစေရှိကြောင်းလည်းပြောပါတယ်
။သူတို့ကိုဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကတော့အခုလုံးလုံးပြေတော့ဟိုတိုက်ပွဲဖြစ်နေတဲ့ကာလဆိုတော့နည်းနည်းကြိုးဖို့တော့ဟိုအဆင်ဆုံးသေးပါပဲ။ဒီကောင်းဆုံးကတော့နော်ကျွန်တော်တို့ဒီဖမ်းမိတဲ့နေရာကို ICRC လက်ထက်ကိုဖိတ်ပစ်လိုက်တယ်ဖိတ်ပစ်လိုက်တဲ့အချိန်မှာ ICRC ကတခဏနေပြီးတော့ဗမာစစ်တပ်လက်ထက်ရောက်တော့တယ်ကြာဒါတော့ဗမာစစ်တပ်ကနေပြီးတော့နေရာကိုထောင်ပင်ပြီးချလိုက်တယ်လို့ပြောတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကသူတို့နဲ့ဒီလုံခြုံရေးအတွက်လည်းကျွန်တော်တို့ဟိုစဉ်းစားတာပေါ့ကြာနော်
2015ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက် ICRC နိုင်ငံတကာကြည့်ချင်ဒီအဖွဲ့ကအကြီးအကဲတွေနဲ့ဆွေးနွေးပြီးပြန်လည်လွှဲရခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအခြေစိုက် ICRC အနေနဲ့မြန်မာတပ်ဖွဲ့ဝင်တွေစစ်သုံးပန်းအဖြစ်ဖမ်းဆီးခံထားရတဲ့သတင်းတွေကိုကြားသိထားရပြီးပြန်လည်လွှဲပြောင်းပေးရေးအကူအညီပေးဖို့အသိရှိနေကြောင်းလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။လက်ရှိဖမ်းဆီးထားသူ၃ဦးအရွေးကိုရမင်းရဖတွေကလက်ခံခေါ်ယူပေးမယ်လို့ကမ်းလှမ်းတာမျိုးရှိရင်အေအေအဖွဲ့အနေနဲ့ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းလည်းခိုင်တုခါကစစ်ပြောပါတယ
်။အဲ့လိုမျိုးဟိုတရားဝင်ကမ်းလှမ်းလာလို့ရှိရင်တော့အဲ့လိုကမ်းလှမ်းတဲ့ဥစ္စာမျိုးလက်ခံရရှိလို့ရှိရင်တော့အဲ့ဒီချိန်ကျမှပဲကျွန်တော်တို့ဒီအော်ဒီဝေးခံပြီးတော့ကြံပြီးတော့ဖုံးချရမှာပေါ့
ဘူဒီဆောင်မျိုးနဲ့တင်းနယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဒီဖန်းစီမှုနဲ့ပတ်သက်ပြီးတိတိကျကျမသိရပေမဲ့တက်မတော်ကလက်ခံရင်ဆောင်ရွက်ပေးနိုင်မှာဖြစ်ကြောင်းအခုလိုပြောပါတယ
်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းတော့ဆက်ပြီးတော့မရှိဘူးခင်ဗျာဒါနဲ့ပတ်သက်ပြီးတော့အဲ့ဒါကျွန်တော်တို့ဒီတက်မတော်ဖက်ကတော့လက်ခံမယ်ဆိုရင်တော့တော့ကျွန်တော်တို့တက်မတော်ဖက်ကလူကိုပြန်ပြီးတော့အဲ့ဒါလက်ခံနိုင်တဲ့အခြေအနေရှိနေဆိုတော့တော့ကျွန်တော်တို့ကတော့လူသားချင်းစာနာတဲ့အနေနဲ့ကျွန်တော်တို့ကတော့လူပိတ်နိုင်တဲ့အခြေအနေတော့ရှိလာမှာပါ
ဒီလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်တာရှိပါဘူးအေးအေးတပ်ဖွဲ့ဘက်ကတော့မေလအတွင်းမှာတိုက်ပွဲ၅ချိန်ဖြစ်ပွားခဲ့ကြောင်းနဲ့လက်ရှိမှာတိုက်ပွဲမဖြစ်ပွားပေမဲ့အစိုးရတပ်မတော်ဘက်ကအင်အားတွေထပ်မံဖြည့်တင်းနေတာကြောင့်ဒေတာအတွင်းမှာစီးရီးကျင်းမာမှုတွေရှိနေသေးဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်
ဒီသတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာကရခိုင်တပ်မတော်ကဖမ်းဆီးထားတဲ့မြန်မာတပ်မတော်သား3ဦးကိုလွှဲပြောင်းလက်ခံပေးရေးကိစ္စမှာအပြည်ပြည်ဆိုင်ရာကြက်ရှင်ဒီကော်မတီ ICRC ကဂျာဝင်ကူညီဖို့အစဉ်လင့်ရှိကြောင်းဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းပြန်လည်လွှဲပြောင်းပေးမယ့်တပ်မတော်သားတွေကိုအပြည့်ပေးအရေးယူခံရမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။အပြည့်စုံကိုဆက်ပြီးနှားဆင်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးလီကျောင်းမြို့နယ်မှာမေလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲအတွင်းဖမ်းမိခဲ့တဲ့မြမတပ်မတော်သား3ဦးကိုပြန်လည်လွှဲပြောင်းပေးလို့ကြောင်းအေအေတပ်ဖွဲ့ကပြောဆိုခဲ့ပြီးနောက်မှာပဲ ICRC ကဂျားဝင်ကူညီမဲ့အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ကမ်းလှမ်းလိုက်တာပါအေအေရခိုင်တပ်မတော်ကဖမ်းဆီးခံစစ်သားတွေကိုပြန်လည်လွှဲပြောင်းပေးလို့ကြောင်းကမ်းလှမ်းထားကြောင်းကြားသိရတာပြီးတပ်ဆိုင်သူတွေအားလုံးကလက်ခံမယ်ဆိုရင်ထိန်းသိမ်းရန်စစ်သားတွေပြန်လွှတ်ပေးရေးICRC ကအမြန်ဆုံးစတင်ဆောင်ရွက်ဖို့အစဉ်သင့်ရှိနေကြောင်း ICRC ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Mr. Ferrizio Carboni က VOA ကိုပြောပါတယ
် So I would say once the parties agree and if they agree on the release and if they agree that the International Committee of the Red Cross
သက်ဆိုင်တဲ့အလုံးက ICRC ကိုဂျာဝင်ဆောင်ရွက်ပေးဖို့သဘောတူလက်ခံပြီးဆိုတာနဲ့ဖမ်းဆီးခံထားသူတွေရှိတဲ့နေရာကိုကျွန်တော်တို့အရောက်သွားပြီးလွှဲပြောင်းရေးအတွက်စီစဉ်မှာပါ
2015ခုနှစ်တုန်းကလည်းရ တခိုင်တပ်မတော်ကဖမ်းဆီးခဲ့တဲ့မြန်မာတပ်မတော်သား2ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ ICRC အဖွဲ့ကဂျားဝင်လက်ခံလွှဲပြောင်းပေးခဲ့မှုပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာလွှဲပြောင်းပေးလိုက်တဲ့တပ်မတော်သား2ဦးကိုထောင်10နှစ်စီချမှတ်လိုက်တာကြောင့်ဒီလိုဖြစ်ရမျိုးကြုံရမှာစိုးရိမ်မှုတွေလည်းရှိနေကြတာပါ။မြန်မာနိုင်ငံဆိုင်ရာ ICRC အဖွဲ့အကြီးအကဲကတော့အပြစ်ပေးအရေးယူခံရမယ့်အန္တရာယ်ရှိပေမဲ့ကယ်ကံရှင်တွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ရတဲ့အကြောင်းပြောပါလေ။
It's important to understand that we play a role of mutual intermediary. We're not negotiating the release. That's something both parties have to agree. What we do
ကျွန်တော်အနေနဲ့ဂျာနီအဖြစ်နဲ့တာဝန်ယူဆောင်ရွက်တယ်ဆိုတာကိုသဘောပေါက်ဖို့အရေးကြီးပါတယ်။ပြန်လို့လာအောင်ဆက်ဆက်ညီနေတဲ့အလုပ်ကိုမလုပ်ပါဘူး။ဒီကိစ္စကိုတက်ဆိုင်သူတွေဂျာမှာညီနေရမယ့်ကိစ္စပါ။ကျွန်တော်တို့လုပ်တာကတော့ဖမ်းဆီးခံထားသူတွေကိုတစ်ဖက်အဖွဲ့ကနေတစ်ဖက်အဖွဲ့ကိုလွှဲပြောင်းနိုင်အောင်ကူညီပေးပါတယ်။ဒါလို့မဆောင်ရွက်နိုင်ခင်မှာလေဖမ်းဆီးခံရတဲ့သူတွေကိုပြန်ကျင်လာဆိုတာရှင်းရှင်းလင်းလင်းမေးမြန်းပြီးအခြေအနေကိုရှင်းပြတယ်လို့နောက်ဆက်တွဲကြုံရနိုင်တာတွေကိုလည်းရှင်းပြပါတယ်။
နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအဖွဲ့ AAPBB တွဲပဲ့အတွင်းမှကိုဘူကြီးကလည်း ICRC အဖွဲ့အနေနဲ့ဂျားဝင်ဆောင်ရွက်ပြီးတဲ့တာဝန်ကိုသာဆောင်ရွက်နိုင်တဲ့အတွက်လွှဲပြောင်းပေးသူတွေကိုအေးအေးယူခံရမယ့်အခြေအနေမျိုးကြုံရလေ့ရှိတတ်တယ်လို့ပြောပါတယ်
။ဟိုပြောရတာတော်တော်ခက်ပါတယ်။စိတ်ပေါ်တပွဲမှာတစ်ဖက်ရဲ့စစ်သားကိုတစ်ဖက်တစ်ဖက်ရဲ့အဖမ်းခံရတယ်ဆိုလို့ရှိရင်တော့ဒီဂျီနီဗာကွန်ဗင်းရှင်းတွေရဲ့စိတ်တုပ်ပန်း policy ဆိုတာမျိုးရှိပါတယ်။အဲ့ဒီစိတ်တုပ်ပန်း policy ရဲ့ကြက်သားတွေကိုအချင်းကြောင်းတွေလောက်တာတွေတစ်ခါကိုပြန်ပြီးဆွဲပေးတာမျိုးတွေလုပ်လို့ကြပါတယ်။အဲ့လိုလုပ်တဲ့အခါမျိုးမှာတော့အစွဲခံရတဲ့ဒီကြက်သားတွေကိုအေးယူခြင်းမယူခြင်းကဒီလက်ခံတဲ့ဒီတပ်ဖွဲ့တွေကပုံပြီးသက်ဆိုင်ပါတယ်။ ICRC တို့အဖွဲ့မျိုးကတော့ဂျာကနေပြီးတော့ဒီလူတွေအသက်အန္တရာယ်မရှိအောင်တက်နေတဲ့ကဝင်ပြီးတော့ကူညီပေးတာမျိုးနောက်အသည့်သည့်အဖြစ်နဲ့လုပ်ပေးတာမျိုးအဆင့်လောက်ပဲကျွန်တော်ကလုပ်လို့ရမယ်လို့ကျွန်တော်တို့သိထားပါတယ်။
မြန်မာနိုင်ငံဆိုင်ရာ ICRC ရုံးခွဲရဲ့ဒီကနေ့ညင်ညာချက်မှာတော့ ICRC အနေနဲ့အကျဉ်းသားလွှဲပြောင်းရေးလုပ်ငန်းတွေကိုကဘာတဝမ်းမှာဆောင်ရွက်နေသလိုဂျားဝင်ကူညီတာပါဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ